အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားတောက်မှုမှန်မှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျောလင့်ချင်းအတားမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့တောတာရှင်များရှင်ဒီကနေ့ချုပ်တီးချင်းကင်းမဲ့မှုများကိုအစာပြုခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်တောတာရှင်များရှင်ချုပ်တီးချင်းကင်းမဲ့မှုတွေကိုကျမတို့ရဲ့ဇပွဲကနေအစာပြုခဲ့တယ်လို့ထပ်လောင်းသိစေချင်ပါတယ်လောကပျော်မွေ့မှုလိုက်စားခြင်းကိုဒုတိယတန်းစားပင်ကိုယ်တဘာဝတစ်ခုဖြစ်လာတဲ့အထိကတွင်အလိုကိုလိုက်စားနေတတ်ကြတယ်။လက်ဖက်ရည်၊ကော်ဖီတောက်သုံးချင်းကြောင့်ဆေးလိပ်တောက်ချင်းစိတ်တွေဖြစ်ပေါ်လာတတ်တယ်။ဆေးလိပ်တောက်ချင်းဟာလည်းပဲအရက်တောက်ချင်းကိုကတွင်တွေ့သွားစေတတ်တယ်။ချုပ်တီးချင်းကင်းမဲ့တဲ့အပြုတ်အမှုတွေကိုမိဖို့နှစ်ဘေးကအစပြုတ်ပြီးမိဘတွေတိုက်လှန်ကြရမယ်။အဲ့ဒီလိုတိုက်လှန်တဲ့အခါမှာနှုတ်ဆုတငယ်အရွယ်ကစပြီးမိဘတို့ရဲ့သားသမီးတွေကိုတုံသင်ခဲ့တဲ့စီးမင်းတွေအတိုင်းလှုပ်ဆောင်ရမယ်။အဲ့ဒီလိုပြုလုပ်လို့ရှိရင်မိဘတို့မှာအောင်ပွဲဆင်ဖို့မျှော်လင့်ချက်ရှိနိုင်ပါတယ်။သားသမီးတွေမှာကြံ့မာတဲ့ခန္ဓာကိုယ်ကြည်လင်လန်းဆန်းတဲ့စိတ်နှလုံးရှိနေစေဖို့သားသမီးတွေကိုပြုစုတဲ့နီလန်းမှန်ကန်စေဖို့မိဘတွေဟာပထမဦးစားပေးသင့်ပါတယ်။ချုပ်တီးချင်းဆရာစီးမင်းတွေကိုအိမ်တွင်အသက်တာမှာအသေးစိတ်တုံသင်အကောင့်ထည့်ဖို့သင့်တယ်။ကိုယ်အလိုကိုညင်းပယ်တတ်အောင်လဲငယ်ရွယ်တဲ့အချိန်ကစပြီးတုံသင်ပေးသင့်ပါတယ်။များစွာသောမိဘတွေဟာသူတို့ကိုပစအယတာခံတတ်အောင်ပညာပေးလေရှိတယ်။အသားတွေကိုစားတတ်လာအောင်သင်ပေးကြသလိုလက်ဖက်ရည်ကော်ဖီတွေကိုတောက်တတ်အောင်လဲကျင့်ပေးတတ်ကြတယ်။လက်ဖက်ရည်ကော်ဖီတွေကိုစားတတ်တောက်တတ်အောင်သင်ပေးနေတဲ့မိခင်တွေဟာအဲ့ဒီအရာတွေထက်ကျမရဲ့ကိုထိခိုက်စေမဲ့ဆေးလိပ်ကိုတောက်တက်ဖို့လဲလန်းခင်းပေးခြင်းဖြစ်တယ်။ဆေးလိပ်တောက်တက်လာလို့ရှိရင်အရက်တောက်တက်ဖို့နီးစလာတဲ့အတွက်ဆေးလိပ်နဲ့အရက်တောက်ချင်းဟာအာယုံကျောစွမ်းအားတွေကိုမလွဲမသွေအားနေသွားစေတတ်တယ်။အရာခတ်သိန်းတို့မှာချုပ်တီးချင်းရှိရမယ်ဆိုတဲ့အသိစိတ်ဓာတ်ကလေးယုံကြည်သူခရိယန်တွေမှာနိုးကြားလာလို့ရှိရင်သူတို့ရဲ့အသက်တာပုံစံနဲ့သူတို့ရဲ့စားတောက်တဲ့အရာအဖြစ်ကတွင်အလိုကိုတွန်းလှန်ဖို့အခက်တွေ့နေတဲ့သူတွေနဲ့ကိုယ်အလိုကိုမထိန်နိုင်သူတွေကိုကူညီမဆာနိုင်လိမ့်မယ်ဒီဘဝမှာကျမတို့တိဆောက်နေတဲ့အကျင့်စရိုက်တွေဟာထာဝရကာလမှာရရှိမဲ့အကျိုးကျေးဇူးကိုထိခိုက်နိုင်တာကိုရောကျမတို့ရဲ့ထာဝရကာလဆိုင်ရာကံကြမ္မာဟာတင်းကျပ်စွာကျင့်ဆောင်တဲ့ချုပ်တီးခြင်းအကျင့်ပေါ်မှာအမိပြုနေတာကိုရောကျမတို့သိရှိနိုင်ကြမယ်ဆိုရင်ကျမတို့ဟာအစာအတော့မှာတင်းတင်းကျပ်ကျပ်ချုပ်တီးကြရမှာဖြစ်တယ်ကျမတို့ရဲ့ပုဂ္ဂလိကပုံသက်တင်တဲ့စူးစမ်းမှုအပြင်လူပေါင်းများစွာတို့ကို ချုပ်တီးချင်းကင်းမဲ့တဲ့အသက်တာမှာရောရာဇဝမှုကျူးလွန်ခြင်းနဲ့တေချင်းမှာရောကဲတင်နိုင်တဲ့နီလန်းတွေအဖြစ်ကျမတို့ယက်တည်နိုင်ကြပါလိမ့်မယ်။မိဘများဟာအာဟာရကိုဖြစ်စေမဲ့ရိုးရိုးအစာတွေနဲ့ထမင်းစပွဲကိုပြင်ချင်းအပြင်တခြားသူတွေရဲ့ကဲတင်ချင်းအတွက်ကြီးကျယ်တဲ့အမှုတော်ကိုဆောင်ရွက်နိုင်ကြလိမ့်မယ်။မိဘတို့ဟာသားသမီးတွေရဲ့အာဟာရဆိုင်ရာကိစ္စတွေကိုပညာပေးခြင်းအရာခတ်သိမ်းမှာချုပ်တီးခြင်းရှိစေဖို့လေ့ကျင့်ခြင်းနဲ့ကိုယ်အလိုကိုညှင်းပယ်ပြီးသူတစ်ပါးအကျိုးဆောင်တတ်တဲ့အကျင့်တွေကိုကျင့်ပေးဖို့အလုပ်တွေနဲ့မိမိတို့ရဲ့တန်ဖိုးရှိတဲ့အချိန်ကိုအသုံးချနိုင်ကြရမှာဖြစ်တယ်။ကတွင်အလိုလိုက်ခြင်းကိုညှင်းဆန်ခြင်းအပြင်အောင်ပွဲဆင်ခဲ့ပုံကိုတောမှရင်ဆိုင်ခဲ့ရတဲ့စုံစမ်းခြင်းမှာခရစ်တော်ပြခဲ့တဲ့မြတ်စွာသောခရစ်ယာန်မိခင်တွေဟာမိမိတို့ပြတဲ့ပုံသက်တည်အဖြစ်ရောမိမိတို့ပေးနေတဲ့ပညာတွေအဖြစ်ရောသားသမီးတွေကိုအစာကျူးအတောက်ကျူးသူတွေဖြစ်အောင်ပြင်ဆင်နေကြတာဖြစ်တယ်။ယုံကြည်သူခရစ်ယာန်တွေဟာကျမ်းမာရေးစည်းမျဉ်းတွေကိုဂရုမထားတော့ဘဲစားချင်တဲ့အစာကိုစားချင်တဲ့အချိန်မှာကြိုက်သလိုစားနေကြတယ်။ခရစ်ယာန်ကလေးများဟာငယ်ရွယ်စဉ်အချိန်ကစပြီးကြိုက်သလိုစားဖို့ပညာပေးခြင်းခံကြရတဲ့အတွေ့အသက်အရွယ်နှုတ်ပြိုစီမှာတော့မှအစာမကြေလေထိုးလေအောင်လေနာယောဂါတဲ့လေးတွေဖြစ်လာကြရတယ်။လောကပြောမိမှုလိုက်စားခြင်းနဲ့ချုပ်တီးခြင်းကိမဲမှုတွေဟာလည်းခွန်နဲ့အားနဲ့ကြီးမားလာတတ်တယ်။ကိုယ်စိတ်နှစ်ပါးရဲ့ခွန်အားအစွမ်းတွေဟာမိဘတွေရဲ့ကိုယ်အလိုလိုက်မှုကြောင့်ပျက်စီးဆုံးရှုံးကြရပါတယ်။ကိုယ်ခန္ဓာအတွက်ခွန်အားမဖြစ်စေမှုတောင်မကဘူး။ကျန်းမာရေးကိုပါထိခိုက်စေနိုင်ပြီးအစာအိမ်ကိုပါအလုံများစေမဲ့အစာတွေကိုသာအရသာခံပြီးစားနေတတ်ကြတယ်။ဒါကြောင့်သူတို့ရဲ့ကျန်းမာရေးဟာရိုရွင်းပျက်စီးလာရပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင
် The sun song no goes my be moon kini le pe ma ga ko ro sao shao me jong tui ya go dukkha ne di khe khe me karito guni pe le Namude kain che te songa kurain pigeri karitoni kojame nakakire alon simbi chomine on dai chale loka win light hale at the sun chide kuroshin kuni me huwa keke alon go chopya poya piam ya shine Watch out.
တရားဒေသနာတော်ကိုသိခါရောယဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်းရင်ခွန်အားယူကြပါစို
့။ဒီတော့ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှုစွာနှုတ်ဆက်ကြပါတယ်။ဒီနေ့မင်္ဂလာရှိတော်နေ့တဲ့မှာချက်တော်မိတ်ဆွေများအားလုံးနဲ့တွေ့ဆုံပြီးတော့ဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဝေငှသက်သက်ခံခွင့်ပေးတဲ့အတွက်ကြောင့်လည်းအထူးပဲကျေးဇူးတင်ပါတယ်။ရှင်လူကခရစ်ဝင်ခန်းကြီး25အငယ်21မှာလို့ရှိတယ်။ထား၍ဘာထံသို့သွားလေ၏။သွား၍ဝေးသောအခါဘာစီသူ့ကိုမြင်လျက်တနာသောဆဲရှိသည်နှင့်ပြေးသွား၍သူ၏လက်ဘင်းကိုပိုက်ဖက်လျက်နှမ်းရှုပ်လေ၏။သားကလည်းအဘကျွန်ုပ်သည်ဖျားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီ။ယခုမှဆား၍ကိုတော်၏သားဟု၍မခေါ်တတ်ပါဟုဆိုလျင်။သ ตาหาอภาท่านကိုပြန်လာတယ်။နေတိုင်းตาပြန်လာနိုးနိုးနဲ့မျောနေတဲ့အဘကိုစဉ်းစားကြည့်လိုက်ပါ။အဖေဖြစ်တဲ့သူတွေနဲ့ตาကိုမခွဲခွာနိုင်ဘူး။ตาလေးရဲ့သူ့ကိုခြေဆောင်ကန်းသွားပြီမဲ့လေ။သူ့ကိုလုံးဝဆွန့်ခွာသွားပြီမဲ့လေ။အဖေတယောက်နေတဲ့အမြဲသတိရနေဆိုပြဲပဲ။ตาပြန်လာမဲ့လမ်းကိုตาရဲ့အပြန်လမ်းကိုအမြဲတမ်းပဲစောင့်ကြုံနေတယ်။ตาရဲ့ပြန်လမ်းကိုအမြဲတမ်းပဲလမ်းပြီးတော့ကြည့်နေတယ်။ตาဘယ်တော့ပြန်လာမလဲ။တနေ့သားပြန်လာတဲ့လမ်းကိုလမ်းကြည့်တဲ့အခါမှာသားပြန်လာတာကိုမြင်တဲ့အခါမှာအဖေကအိမ်ကနေမှအေးအေးဆေးထိုင်ပြီးတော့သားကိုကြိုးတာမဟုတ်ဘူး။သားရှိတဲ့နေရာဒီမှာပြေးထွက်သွားပြီးတော့သားအိမ်နဲ့လမ်းဝင်းရှိတဲ့မျက်စိတစ်စုံရှိတဲ့အဲ့ဒီမျက်စိတစ်စုံထိတန်အောင်အဖေကပြေးထွက်သွားပြီးတော့သားရဲ့လယ်ဘင်းကိုပိုက်ဖက်ပြီးတော့နမ်းရှုပ်ပြီးတော့အဖေကတယုတ်တရနဲ့ကြိုးစုပ်ခဲ့တယ်အဖေရဲ့မေတ္တာဘလောက်ကြီးမားတယ်လဲ။ตาပေါ်မှာဖေထားတဲ့မေတ္တာဘလောက်ကြီးမားတယ်လဲ။ตาကဘလောက်ပဲအဖေကိုစမ်းကြည့်ပါစေ။အဖေဒီမှာပြန်လာတဲ့ตาအတွက်ဖေကဘလောက်ဝမ်းမြောက်တယ်လဲ။ချစ်တော်မိတ်ဆွေတို့ဒီဒီအရာကိုကြည့်မယ်ဆိုရင်ဒီနေ့ကျွန်တော်တို့ကအဖထံဖရာသခင်ထံကိုထွက်ပြေးနေတဲ့သားသမီးတွေမြောက်များစွာရှိတယ်။ဖရာသခင်ကဝင်းနေကြတဲ့သူတွေအများကြီးရှိတယ်။ဖရာကိုအားမကိုဘူး။ကိုချင်တော်ကိုယက်တည်နေကြတယ်။ကိုသဘောကိုကိုတိုင်လှုပ်လှုပ်နေကြတယ်။ရခတဲ့လောကမှာရှိတဲ့ရာအားလုံးကဘုရားသခင်ဖန်ဆင်းတယ်ဘုရားသခင်ပိုင်တယ်ဒါပေမဲ့ကျွန်တော်တို့ပိုင်တယ်ကျွန်တော်တို့ဆိုင်တယ်ဆိုပြီးလုပ်နေတဲ့သူတွေအများကြီးရှိတယ်ဒီလိုကြောင့်ကျွန်တော်တို့အားလုံးတို့ချင်းဘုရားသခင်ကနေမှဝေးနေတဲ့သားသမီးတွေရှိနေတယ်ဖာဘုရားသခင်ကဝေးနေတဲ့လို့ကြောင့်ယနေ့ကျွန်တော်တို့အားလုံးကစာနာတော်သောဖာဘုရားသခင်ရဲ့တကူတော်ကိုကျွန်တော်ခံစားရမယ်နဲ့ယနေ့ဘာကြောင့်ကျွန်တော်ဒုက္ခရောက်နေကြတာလဲဘာကြောင့်ကျွန်တော်ဝမ်းနည်းနေရတာလဲဘာကြောင့်ကျွန်တော်ခြေကွဲနေရတာလဲဘာကြောင့်ကျွန်တော်ရဲ့ဘဝတက်မှာပူပင်တောခါနေရောင်းနေရတာလဲဒီအရာကိုကျွန်တော်ပြန်လည်းပြောဆန်းစစ်လိုက်မယ်ဆိုရင်ယနေ့အဖားနဲ့တင်ဝေးနေသလားဖရာသခင်နဲ့တင်ဝေးနေတဲ့နေရာမှာတင်ရက်နေသလားဖရာသခင်နဲ့ဝေးနေတဲ့နေရာမှာတင်သွားပြီးတော့အလုံးလုံးနေသလားစဉ်းစားပါချစ်တော်မိတ်ဆွေတို့ဒီသားကဖားကိုဖားနဲ့ဝေးနေတဲ့ခါမှာဘလောက်ဒုက္ခရောက်ခဲ့သလဲအဖားဒီပြန်လာတဲ့ခါမှာဖားကတယုတ်တရနဲ့တခါနဲ့လက်ဘင်းကိုပဲပွေးဖက်ပြီးတော့နမ်းပြီးတော့ကြိုးဆူတယ်လို့ပဲယနေ့ဖရာသခင်ကသူ့ရဲ့သားသမီးကိုဒီကိုပြန်လာဖို့ရတဲ့ဖိတ်ခေါ်နေတယ်ဖရားဒီမှာပြောဆိုခြင်းကျွန်တော်တို့အားလုံးကပြန်လဲပြီးတော့လိမ့်ပတ်လဲလာပြီးတော့ကျွန်တော်တို့ရဲ့ဆုလုခဲ့တဲ့ຢာတွေပေါ်မှာဖရားရဲ့မေတ္တာတော်တွေကိုကျွန်တော်တို့ပြန်လဲသတိရပြီးတော့ဖရားရဲ့ဝင်တော်မှာကျွန်တော်ပြန်လာမယ်ဆိုဖရားသခင်ကအချိန်မရွေးကျွန်တော်တို့ကိုကြိုဆိုနေတယ်အဖေကသားကိုလမ်းပြီးတော့တွေးတဲ့နေရာမျက်စိတစ်စုံတည်းကြည့်နေတဲ့နေရာတွေပြေးသွားသလိုယနေ့ဖရားသခင်ကကျွန်တော်တို့ကိုကျွန်တော်တို့အနာထိလာပြီးတော့ကျွန်တော်တို့ကိုပွေဖက်ပြီးတော့တယုတ်တရနဲ့ကြိုဆိုနေတယ်နောက်ချက်တော်မိတ်ဆွေတို့ဒီနေ့ကျွန်တော်တို့ရဲ့ဒုက္ခပြဿနာတွေအားလုံးကိုစာနာတတ်သောဖခင်ကကျွန်တော်တို့ကိုဘယ်တော့မှမဆုံးဖြစ်ဘူး။သူ့ဒီကိုလာတိုင်းလာတိုင်းကသူ့ကိုပြန်လာတိုင်းသူကတော့ရှင်လက်ခံတော်မူတဲ့ဖခင်ဖြစ်တယ်။ဒါကြောင့်ဖခင်ကပြောပြလဲငါကိုရှာလို့ငါသည်အတွေ့ခံမယ်။ဖခင်ကသူ့ကိုရှာတဲ့အခါမှာအတွေ့ခံမယ်။တွေ့ခံတဲ့ဖခင်ဖြစ်တယ်။ကျွန်တော်တို့အားလုံးကဘလောက်ပဲဝေးတဲ့နေရာမှာရောက်နေပါသေးဖခင်ဒီကိုရောက်အောင်ပြန်လာခဲ့ပါ။ဖခင်သခင်တင့်ကိုအမြဲတမ်းဝမ်းပတ္တသာနဲ့ကြိုးနေပါတယ်။ကျွန်တော်တို့တည်းဝမ်းမြောက်ခြင်းကိုပြန်ပေးมาဖြစ်ပါတယ်။ဖခင်ကကျွန်တော်တို့ပြန်လာတဲ့ခါမှာအဖအတီကိုတားပြန်လာတဲ့ခါမှာမင်းငါအိမ်ကိုပြန်လာတယ်။ပြန်လာရသေးသလား။ငါ့ကိုခြေထုံကန်တော့ကန်သွားပြီးတော့မင်းသွားပြန်လာပြန်သွားတော့ဆိုပြီးတော့အဖကမနေနှုတ်ပါဘူး။ဒီလိုပဲဖခင်သခင်ကသူ့ရဲ့တားသမီးတို့ဘယ်တော့မှမနေထုတ်ဘူး။သူ့ဒီကိုလာတဲ့သူတားလုံးကိုဝမ်းမြောက်ခြင်းပေးတယ်။ဝမ်းမြောက်ခြင်းပေးတယ်။သူ့ဒီကိုလာပြီးတော့ခိုးကိုတဲ့သူတွေအားလုံးကိုသူကဆိုရှင်လွတ်မြောက်ခြင်းပေးတယ်။အဲ့ဒီလောက်ဖရာသခင်ရဲ့ဂရိတော်တွေကိုကျွန်တော်တို့ပြန်လည်ပြီးတော့သိရှိဖို့ရည်ကြီးကြီးရန်ရည်ကြီးပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဤဒေလာလူမျိုးတွေဖရာဘက်မှာအမျိုးမျိုးဖရာကိုပုံကန်ကြတယ်။ဖရာသခင်တို့ပို့ဆောင်တယ်။ဖရာသခင်တို့ကောင်းချီးပေးတယ်။ဖရာသခင်အခြားလူမျိုးတခါထက်သူတို့ကိုရွေးကောက်ခဲ့တယ်။သို့ပေမဲ့လည်းဖရာရွေးကောက်ထားတဲ့ဒီတန်ရှင်းသောအမျိုးကဖရာကိုစန့်ကျင်တယ်။ဖရာကိုပုံကန်ကြတယ်။ဖရာကိုအမျိုးမျိုးနဲ့ဖရာကိုဖျားနဲ့ဝေးတဲ့နေရာမှာနေချင်းကြတယ်။ဒုမင်းနဲ့ဖျားသခင်ကဣသေလလူမျိုးတွေပေါ်မှာဘလောက်တိကရုဏာထားတယ်လဲ။ဘလောက်ထိတောင်မှဖျားကမေတ္တာကြီးမားတယ်လဲ။သူ့ကိုဘလောက်ပဲစန့်ကျင်နေပါစေ။သူ့ကိုဘလောက်ပဲစော်ကားနေပါစေ။ဖျားသခင်ကသူတို့ကိုမစွန့်ပစ်ဘူး။အဲဒါဆာလံကျမ်းခန်း58ငယ်38မှာကိုတော်မူကားကရုဏာစိတ်ရှိ၍သူတို့ကိုမဖြတ်စည်းဘဲအပြစ်လွတ်တော်မူ၏။ကျိန်ဖန်များစွာစိတ်တော်ပြည့်၍အမျက်တော်ကိုနှိုးဆော်တော်မူမူ။ယနေ့ကျွန်တော်တို့ဘုရားသခင်ကအရှမ်းကရုဏာကြီးမားတဲ့ဘုရားဖြစ်တယ်။ယနေ့ကျွန်တော်တို့ကနေတိုင်းအပြစ်တွေလုပ်ကြတယ်။နေတိုင်းကျွန်တော်တို့အားလုံးကဘုရားနဲ့ဘုရားရဲ့အလိုတော်ကိုဆန့်ကျင်ပြီးတော့ လုပ်တဲ့အရာတွေအများများစွာရှိတယ်။ဒါပေမဲ့ဘုရားသခင်ကအဲ့ဒါတွေကိုအမျက်ထွက်ပြီးတော့ဖျက်ဆီးမယ်ဆိုယနေ့ကျွန်တော်တို့လောကကမ္ဘာကြီးမှာလူသားတယောက်မှရှိမှာမဟုတ်ဘူး။နော်လောကကမ္ဘာမှာဘုရားကပဲပြောနေတယ်။ဖြောင်းမှတ်တော်သူတယောက်မှမရှိလို့ပြောထားတယ်။အဲ့လိုကြောင့်တယောက်မှမရှိတဲ့အတွက်ကြောင့်ဘုရားသခင်ဖျက်ဆီးလိုက်အကုန်လုံးကုန်မှာပဲ။မင်းဒီပြစ်လို့တယ်သွားတည်တော့ဘုရားကဒါပေမဲ့ဘုရားကအဲ့လိုမဟုတ်ဘူးကျွန်တော်တရားစီရင်တယ်ဘုရားမဟုတ်ဘူး။ကျွန်တော်တို့ကိုကရုဏာစိတ်ကြီးမားပြီးတော့ကျွန်တော်တို့ကိုအမြဲတမ်းပဲချစ်ချင်းမေတ္တာအပြည့်ဝနဲ့ကျွန်တော်တို့ကိုစောင့်စည်းနေတဲ့ဘုရားဖြစ်တယ်။အဲ့တော့ဘုရားသခင်သူတို့ကိုမဖြစ်စေပဲအပြစ်ကနေတော့လွတ်တော်မူတဲ့ဘုရားဖြစ်တယ်။အဲ့တော့ကျိန်ဖန်များစွာစိတ်တော်ပြေပြီးတော့အမျက်တော်ကိုနှိုးဆော်တော်မူတဲ့ဘုရားဖြစ်တယ်။ဒါရှင်မသက်ခိုင်း14ငယ်14မှာယေရှုသည်ထွက်ကြ၍လူအပေါင်းတို့ကိုတွေးမြင်တော်မူလျင်တနာစိတ်ရှိ၍လူနာရှိသမျှတို့ကိုချမ်းသာပြေတော်မူ၏။ယနေ့ချက်တော်မိတ်ဆွေတို့ကျွန်တော်ကိုယ်ွယ်တဲ့ဘုရားသခင်ကကျွန်တော်အားလုံးကိုဆန္ဒထောက်ထားတဲ့ဘုရားဖြစ်တယ်။လူနာရှိသမျှကိုချမ်းသာပြေတယ်။မျက်မမြင်တဲ့လူတို့မျက်သိမြင်ခြင်းပြေတယ်။နူနာဆွဲနေတဲ့သူကိုတောင်းမှာအဲ့ဒီခေတ်ချိန်ကတော့နူနာဆွဲတဲ့လူဆိုတာဘယ်သူမှမတူရဲဘူးခရစ်တော်ကသွားတူပြီးတော့နူနာပြောက်အောင်လုပ်ပေးခဲ့တယ်ခရစ်တော်ဘုရားကဆိုရှင်လူတွေဒုက္ခတွေကိုလုံးဝမှယွံပါတယ်မင်းရဲ့အနာတွေအတွက်ငါယွံနေဆိုပြီးတော့ဆုံးပြစ်ထားတယ်ဘုရားမဟုတ်ဘူးသူကလက်တွေသွားရောက်ပြီးတော့ကူညီတဲ့ဘုရားဖြစ်တယ်အဲ့တော့တနာငဲ့ညာတတ်တဲ့ဘုရားကရုဏာကြီးမားတဲ့ဘုရားဒီဘုရားသခင်ကကျွန်တော်တို့ရဲ့လောကသားတွေပေါ်မှာအရှမ်းချစ်တဲ့ဘုရားဖြစ်တယ်လောကသားတွေကိုဂရုစိုက်တဲ့ဘုရားဖြစ်တယ်အဲ့တော့ဒီဘုရားသခင်ကလို့ရှိရင်ကျွန်တော်တို့အားလုံးအတွက်တကယ်ပဲကိုးစားထိုက်ပြီးတော့ကျွန်တော်တို့အားလုံးကဘုရားသီးကိုတကယ်ပဲပြန်လာဖို့ဘုရားနဲ့တူမွေးလျော်ကြဖို့ဘုရားနဲ့တူပုံမပြီးမှကျွန်တော်တို့ကလို့ရှိရင်အသက်ရှင်ကြဖို့ဒီခါမှာအဲ့လိုအသက်ရှင်မယ်ဆိုကျွန်တော်တို့အားလုံးကဘုရားရှင်ထံကလာတဲ့ဘုံတကောဂုံရှင်ဝါတွေကြောင့်ကျွန်တော်တို့အားလုံးကလို့ရှိရင်အမြဲတမ်းကြံ့မာမယ်အမြဲတမ်းပျော်ရွှင်မယ်ဘုရားရဲ့ကောင်းချီးတွေအမြဲတမ်းခံစားရမှာဖြစ်တယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်အေဖက်လေးအငယ်32မှာအချင်းချင်းကျေးဇူးပြုခြင်းတနာဆုံမဲ့ခြင်းဖျားတဲ့ခေတ်ဒီခရစ်တော်ကြောင့်တင်တို့အပြစ်ကိုလွတ်တော်မူတဲ့ကဲ့သို့အချင်းချင်းပြစ်ကိုနှုတ်ချင်းရှိကြလောတဲ့။ဒါကြောင့်ဖျားသခင်ကကျွန်တော်တို့ကိုမှားကြတဲ့အရာပါလေ။အချင်းချင်းကျေးဇူးပြုခြင်းတနာဆုံးမဲ့ခြင်း။နောက်အချင်းချင်းကိုကျွန်တော်ကျေးဇူးပြုရမယ်။တနာဆုံးမတ်တရမယ်။အချင်းချင်းကိုကူညီရမယ်။အချင်းချင်းကိုဖေးမတတ်ရမယ်။နော်။ဒါကြောင့်ဖျားသခင်ကခရစ်တော်ကြောင့်နော်ခရစ်တော်အားဖြင့်ကျွန်တော်တို့လောက်ခဲ့တဲ့အပြစ်တရားကြီးကိုလွတ်တော်မူတဲ့ကဲ့သို့အပြစ်ကိုလွတ်တဲ့ကဲ့သို့ပဲ။ကျွန်တော်တို့ကလည်းအချင်းချင်းအပြစ်ကိုလို့ကြရမယ်အချင်းချင်းပေါ်မှာတနာပါအချင်းချင်းပါပါစုံမဲ့ကြပါเนาะချစ်ချင်းမေတ္တာအပြင်စုံမဲ့ကြပါဆိုပြီးတော့ဘုရားသခင်ကကျွန်တော်တို့ကိုအမြဲတမ်းကြမ်းကြက်တစ်ချက်ပြီးတစ်ချက်ပြောပြထားတယ်ဒါကကျွန်တော်တို့အရေးကြီးတဲ့အတွက်ကြောင့်ဖြစ်ပါတယ်ကြွလာတဲ့ခါမှာကျွန်တော်တို့အားလုံးကဘုရားရဲ့ကယ်တင်ခြင်းမှာပါဝင်ပြီးတော့ဘုရားရဲ့ပေးတဲ့ဝမ်းမြောက်ခြင်းနဲ့တူငြိမ်သက်ခြင်းခံစားဖို့ရန်အတွက်ကျွန်တော်အားလုံးဒီနေ့မှစပြီးတော့ဘုရားရဲ့အလိုတော်တိုင်းလာရှောက်သက်ရှင်နိုင်တဲ့သားမီးရောက်တိုင်းဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းတဲ့မိကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းမြတ်တော်ချပါပါစေ
Shall I see you?
မင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။ဒေါက်တာရှင်များရှင်ဒီနေ့မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကအိမ်တော်ရဲ့ပတ်ဝန်းကျင်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။အိမ်တော်ဆိုတာလူအဖွဲ့အစည်းရဲ့အခြေအမြစ်ပဲဖြစ်ပါတယ်။လူအဖွဲ့အစည်းတစ်ခုမှာမိသားစုများပါဝင်တယ်။အဲ့ဒီမိသားစုတွေရဲ့အိမ်တော်ဦးစီးများဟာလည်းအဲ့ဒီလူအဖွဲ့အစည်းကိုဦးဆောင်တည်ဆောက်ထားခြင်းပဲဖြစ်ပါတယ်။နှလုံးဟာခန္ဓာကိုယ်ရဲ့အသက်အခြေအမြစ်ဖြစ်သလိုနှလုံးနဲ့တူတဲ့မိသားစုဟာလည်းလူအဖွဲ့အစည်းတစ်ခုရဲ့အခြေအမြစ်ပဲဖြစ်ပါတယ်ရှင်။အလားတူပဲအသင်းတော်ရဲ့အခြေအမြစ်လည်းဖြစ်ပါတယ်။တိုင်းပြည်တစ်ပြည်ရဲ့အခြေအမြစ်လည်းဖြစ်ပါတယ်။ဒါကြောင့်လူအဖွဲ့အစည်းတစ်ခုရဲ့ကောင်းစားရေးအသင်းတော်ရဲ့အောင်မြင်ရေးတိုင်းပြည်တစ်ခုရဲ့တိုးတက်ဖွံ့ဖြိုးရေးတွေဟာအိမ်တော်တစ်ခုစီရဲ့ပြုပြင်စီမံမှုအပေါ်မှာမိတင်းနေပါတယ်ရှင်။အနာဂတ်လူအဖွဲ့အစည်းတစ်ခုရဲ့တိုးတက်မှုဒါမှမဟုတ်ဆုတ်ယုတ်မှုဟာယနေ့လူငယ်တွေရဲ့အကျဉ်းစရိုက်များပေါ်မှာတည်ရှိနေပါတယ်။လူငယ်တွေဟာအတတ်ပညာစီးပူးချိန်မှာကောင်းတဲ့အကျဉ်းတလေရှိခြင်းမိမိကိုယ်ကိုချုပ်တီးခြင်းမူးယစ်ဆေးဝါးရှောင်ကျဉ်ခြင်းစတာတွေကိုမိဘတို့ကပုံသွင်းပေးပါမှတက်ဆိုင်ရာလူအဖွဲ့အစည်းတွေကလည်းတိုးတက်ဖွံ့ဖြိုးလာမှာဖြစ်ပါတယ်။လူငယ်တွေကိုလဲညုံဥဆောင်ချင်းကြီးကြပ်ကုကဲချင်းမရှိပါကကိုယ်စိတ်အလိုတို့လိုက်တက်ပြီးကာမဂုဏ်လိုက်စားချင်းတက်မဲ့ချင်းစတဲ့လူအဖွဲ့အစည်းဖြစ်လာပါလိမ့်မယ်။နောက်အခါနှစ်ပေါင်းများစွာမှဖြစ်ပေါ်လာမယ့်အနာဂတ်လူအဖွဲ့အစည်းဟာယနေ့လူငယ်များရဲ့ကျင့်စဉ်များအပေါ်မှာမူတည်နေပါတယ်။အိမ်တော်လို့ခေါ်လိုက်တဲ့အခါတိုင်းအဲ့ဒီဝေါ်ဟာရနဲ့ကိုက်ညီတင်ပါတယ်။အိမ်တော်ဆိုတာမြေကြီးပေါ်မှာရှိတဲ့ကောင်းငင်ငယ်လေးပမာချစ်ခင်ကျင်နာတတ်တဲ့သဘောကိုပြုစုပြောထောင်ရပါမယ်။ဖြီးစည်းနှိပ်ကုချင်းမပြုရပါဘူး။ကျွန်တို့ရဲ့စိတ်ချမ်းသာမှုဟာမေတ္တာတရားနဲ့ကျင်နာချင်းတရားကိုပြုစုပြောထောင်ပြီးတယောက်ကိုတယောက်မှန်ကန်တဲ့ယဉ်ကျေးမှုနဲ့ဆက်ဆံခြင်းပေါ်မှာမူတည်နေပါတယ်။ဖျားသခင်ရဲ့ဝိညာဉ်တော်ဦးစီးမှုပြုတဲ့နေရာဖြစ်ပါတယ်။ဖျားရှင်ရဲ့အလိုတော်ကိုလိုက်လျှောက်ကျင့်သုံးကြမယ်ဆိုရင်ခင်မုန်းတဲ့ဇနီးတွေဟာတဦးကိုတဦးယိုသည်မျက်နှာကိုးစားကြမှာဖြစ်ပါတယ်။မိခင်နဲ့ဖခင်တို့ရဲ့အသက်ဝိညာဉ်များကိုဝန်းရံထားလဲရှိတဲ့ပတ်ဝန်းကျင်သဘောတရားတွေဟာတိမ်တော်လုံးမှာပြည့်သိမ့်လျက်ရှိပြီးအိမ်တော်ရဲ့အစိတ်ပိုင်းတိုင်းမှာတွေ့မြင်နိုင်ပါတယ်။အများအားဖြင့်မိဘတွေဟာအိမ်တော်ရဲ့အတိုင်းအဝန်းတွင်ရှိအပ်တဲ့အခြေအနေကိုဖန်တီးပေးကြတယ်။အဖေနဲ့အမေတို့ဆက်ကြမှာလဲအဲ့ဒီအခြေအနေမျိုးဟာရောင်မြန်ဟတ်တတ်ပါတယ်ကျွန်တို့ရဲ့အိမ်တော်ပတ်ဝန်းကျင်ကိုမွေးချိန်ပြီးကျင်နာထောက်ထားတတ်တဲ့သဘောတွေနဲ့တစားဆင်ထားရပါမယ်အကယ်၍တင့်မှာစိငါရက်ဆက်တတ်တဲ့စိတ်ဝင်လာပြီးတမာတရားနဲ့မလျော်ညီတဲ့ခရိယံပီတာမှုမရှိတဲ့အခါမိမိကိုယ်ကိုမိမိဆုံးမှာပါစိတ်ကိုပြောင်းလဲပါတင်ဟာကောင်းငင်ပုံ၌တန့်ရှင်းသူတူဖြစ်လို့ရဲဆိုရင်မြေကြီးပေါ်တဲ့ကအစာပြူရမှာဖြစ်ပါတယ်တင်ရဲ့အသက်တာမှာနှစ်သက်မွေးမြူထားတဲ့အကျင့်စာရိတ္တဟာတည်ချင်းတရားအဖြစ်၎င်းထမြောက်ရှင်ပြန်ချင်းတရားအဖြစ်၎င်းပြောင်းလဲသွားမှာမဟုတ်ပါဘူးတင့်ရဲ့အိမ်တော်နဲ့ပတ်ဝန်းကျင်ကပါလာမယ်။ပဂရိစိတ်နေသဘောထားနဲ့ပဲတင့်ဟာတင့်ရဲ့ကူတင်းချိုင်းတွေမှာထလာရမှာဖြစ်ပါတယ်။သခင်ခရစ်တော်ပြန်ကြွလာတော်မူတဲ့အခါကျွန်ုပ်တို့ရဲ့အကျင့်စာရိတ္တကိုပြောင်းလဲလို့မရတော့ပါဘူး။ပုံသဏ္ဍာန်ပြောင်းလဲခြင်းကိုယခုမျက်မှောက်ကာလမှာပဲပြုလုပ်နိုင်မှာဖြစ်ပါတယ်။ကျွန်ုပ်တို့ရဲ့အဆုံးဆုံးသောဘဝကိုကျွန်ုပ်တို့ရဲ့နေ့စဉ်အသက်တာကဆုံးဖြတ်ပါလိမ့်မယ်။သောတာရှင်များရှင်။ရွှင်လန်းချမ်းမြေ့ဖွယ်ဖြစ်တဲ့အိမ်တော်မျိုးတည်ဆောက်ပါသားစင်ခဲ့ကြတဲ့သောတာရှင်များအားလုံးပေါ်ဘုရားရှင်ကောင်းကြီးမင်္ဂလာတောင်းလောင်းချပေးပါစေရှင်
တ်ရှင်များရှင်ကျမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါလေ။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986106ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963886669တို့ဆက်သွယ်နိုင်မြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတန်လွင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြလင်ချင်းအတန်ကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ